Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညနေခင်းဖြစ်ပါစေရှင်။ Washington DC မြို့တော် VOA American တန်ကနေ2016ခုနှစ် March 14ရက်တနင်္လာနေ့ညနေခင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့ညနေခင်းအတွက်အစီအစဉ်မူကတော့ကျွန်မခင်ပြထွေးပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အောင်ပါ။ဒီကနေ့ညနေခင်းသတင်းတွေကိုမဲအီသနာကျော်နဲ့အတူညညာပေးပါပါ။ကာဒစ်သဘုံတွေကိုပြစ်မှတ်ထားပြီးတော့လေကြောင်းတိုက်ခိုက်မှုတွေလုပ်နေတယ်လို့တူရကီအစိုးရကပြောလိုက်တာ။နောက်ဒီတွေ့ဆုံဆွေးနွေးပြီးအဖြေရှာဖို့ကလွယ်လို့တခြားနည်းလမ်းမရှိဘူးလို့ Syria ဆိုင်ရာကုလအထူးကိုယ်စားလှယ်ကပြောဆိုလိုက်တာ။ဒီလိုထိတဲ့အောင်သတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။လွတ်တော်ကိုယ်စားလှယ်အစုဖွဲ့အသီးသီးကနေရွေးချယ်တင်မြှောက်ထားတဲ့ဒုသမ္မတတွေကိုဒီကနေ့ပြည်အောင်စုလွတ်တော်မှာအတည်ပြုလိုက်ပါပြီ။အခုလိုမျိုးဒီကနေ့ဒီအတည်ပြုလိုက်ပေမဲ့လို့လည်းစစ်စစ်ရေးအဖွဲ့ထဲမှာပါတဲ့တပ်မတော်သားကိုယ်စားလှယ်တချို့ကကန့်ကွက်တာတွေလည်းကျုံခဲ့ရတာပါ။
ကျွန်တော်တို့တိုက်ဖက်ကလည်းကန့်ကွက်ဆက်ရှိလို့ကန့်ကွက်တယ်လို့ကျွန်တော်ဒီလိုနားလဲတယ်ဒါပေမဲ့လို့ကန့်ကွက်တယ်ဆိုတော့လည်းပဲခုတော့လွတ်တော်တွေမှာလည်းအတည်ပြုပြီးသားဖြစ်ပါလေဆန်တဲ့ပွဲတွေကလည်းအားလုံးကလည်းတောက်ခံနေဆိုတော့လေအဲ့တော့အတည်ပြုပြီးသားအရေးကြီးတာ
တော့ကလဲမဲဆန်နာနဲ့ပြည်သူလွတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆန်းလိုင်းပြောသွားတာပါမကြခင်မှာအပြည့်စုံကိုနားဆင်ရပါမယ်ရှင်တခါဒီနေ့ဒီနေပြည်တော်မှာသမရဦးသိန်းစိန်နဲ့ VOA မြန်မာပိုင်းဌာနမှတို့တွေ့ဆုံနှုတ်ဆက်ကြတဲ့အချိန်သမရကဘာတွေပြောဆိုသွားသလဲဆိုတာကိုလည်းမကြခင်မှာပြောပြပေးပါမယ်အခုတော့အရင်ဆုံးဒီနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မဲအီးတန်နာကျော်တို့ကတက်လက်တင်ပြပေးကြပါမယ်ရှင
်အီရတ်နိုင်ငံမြောက်ပိုင်းကကာဒစ်သဘုံတွေကိုပြစ်မှတ်ထားပြီးဒီကနေ့မှလေကြောင်းတိုက်ခိုက်မှု၁၈ကြိမ်လုပ်ခဲ့တယ်လို့တူရကီစစ်ဘက်ကပြောပါတယ်တူရကီနိုင်ငံအန်ကာရာမြို့တော်မှာတနင်္ဂနွေနေ့ကလူပေါင်း38ယောက်တည်ဆုံးခဲ့တဲ့ပောက်ကွဲမှုဖြစ်ပွားပြီးတရက်အကြာမှာ PKK ကာဒစ်အလုံသမားပါတီကိုအခုလိုတိုက်ခိုက်ခဲ့တာပါဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးမရှိသေးပဲမကြခင်မှာဒီစုံစမ်းစစ်ဆေးတွေ့ရှိချက်တွေကိုထုတ်ပြန်သွားမှာဖြစ်တယ်လို့တူရကီအာဏာပိုင်တွေကပြောပါတယ်နိုင်ငံသားတန်ယုံတွေအစိုးရရုံးအဆောက်အဦတွေကအင်မတန်လူစီကားတဲ့ကားကိတ်နဲ့ဈေးဆိုင်တွေရှိရာခီးစည်းလေးရင်ပြင်မှာတနင်္ဂနွေနေ့ကပောက်ကွဲခဲ့တာဖြစ်ပါတယ်။ဘတ်ကားမှတ်တိုင်မှာကာဗွန်ခွဲတိုက်ခိုက်ခဲ့တာကြောင့်လူပေါင်း120ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။လူပေါင်း29ဦးထက်မနည်းသေဆုံးခဲ့ရတဲ့ဖေဖော်ဝါရီလကကာဗွန်ခွဲတိုက်ခိုက်မှုအပအဝင်အန်ကာရာမြို့တော်မှာမကြခင်လတွေအတွင်ဘုံခွဲတိုက်ခိုက်မှုတွေအကြိမ်တော်တော်များများဖြစ်ပွားခဲ့ပါတယ်။အခုဖြစ်ခဲ့တဲ့ပောက်ကွဲမှုဟာခတ်သဘုံအဖွဲ့နဲ့ဆက်နွယ်မှုရှိတဲ့ဆီးရီးယားမျိုးသားတူကလောက်ဆောင်လာဖြစ်တယ်လို့တူရကီအစိုးရကပြောထားတာပါအန်ကာရာမြို့လယ်မှာလောက်ကျန်မှုတွေဖြစ်နိုင်ခြေရှိတယ်လို့အမေရိကန်တန်ယုံကလုံခြုံရေးဆိုင်ရာသတိပေးချက်ထုတ်ပြန်ပြီးနှစ်ရက်ကြာမှာပဲဒီတနင်္ဂနွေနေ့တိုက်ခိုက်မှုဖြစ်ပွားခဲ့တာပါခင်ဗျာ
စီးရီးယားအရေးကိစ္စမှာညှိနှိုင်းတဲ့နေကလွဲရင်ကျန်တဲ့တနေကတော့စစ်ပွဲပြန်ဖြစ်ဖို့ပဲရှိတယ်လို့စီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖန်ဒီမစ္စတာရော့ကသတိပေးပြီးတော့ဂျနီဗာမှာဒီကနေ့အသစ်ထပ်ပြီးတော့ကျင်းပတဲ့ဆွေးနွေးပွဲကိုစတင်လိုက်ပါတယ်စီးရီးယားနိုင်ငံရဲ့အနာဂတ်ကိုသူ့ရဲ့နိုင်ငံသားတွေပဲဆုံးဖြတ်ရမှာဖြစ်တယ်ကုလသမဂ္ဂကသူတို့ကိုကူညီမှာဖြစ်တယ်လို့စီးရီးယားအစိုးရကိုယ်စားလှယ်အဖွဲ့နဲ့မတွေ့ဆုံခင်မှာမစ္စတာဒီမစ္စတာရော့ပြောသွားပါတယ်အစီအစဉ်ကတော့တစ်ဖက်စီနဲ့ဆယ်ရဲလောက်စီတစ်စိတ်ငံပြောဆိုဆွေးနွေးပြီးတော့နောက်ခဏနားပြီးတော့အေဘီလာအစောပိုင်းကစလို့နောက်ထပ်ဆွေးနွေးပွဲအစ်စ်တွေပြန်စအဲ့နောက်မှလည်းဆွေးနွေးပွဲနောက်တစ်ခုထပ်ပြီးတော့လုပ်ဖို့ပဲဖြစ်တယ်လို့သူကပြောပါတယ်အဲ့လိုလုပ်ရင်အနည်းဆုံးငိမ့်ငယ်ရေးလမ်းပြမြေပုံတစ်ခုတော့ထွက်လာလိမ့်မယ်လို့မစ္စတာဒီမက်စတာရောကဆိုပါတယ်သဘောတူညီမှုရလိမ့်မယ်လို့တော့မပြောပါဘူးရှင်းလင်းတဲ့လမ်းပြမြေပုံတစ်ခုတော့ရလိမ့်မယ်လို့ယုံကြည်ကြောင်းသူကပြောသွားခဲ့ပါတယ်စီးရီးယားနိုင်ငံမှာနှစ်ပတ်ကျော်ကြာလို့တိုက်ခိုက်မှုတွေရပ်တန့်နေပြီးတော့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပို့တိုးပေးပို့နိုင်တဲ့အခြေအနေကိုဆက်ပြီးတော့ထိန်းထိုင်နိုင်ဖို့လည်းလိုအပ်တယ်ဆိုတာကိုလည်းသူကအလေးပေးပြီးတော့ပြောသွားခဲ့ပါတယ
် Ivory Coast အပန်းဖြေစခန်းမှာလက်နက်တွေနဲ့ဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အရသာ14ဦးနဲ့စစ်သား2ဦးသေဆုံးခဲ့ရတယ်လို့လူပေါင်း22ဦးဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့ဒါဟာသူတို့လက်ချက်ဖြစ်တယ်လို့မြောက်အာဖရိကက Al Qaeda အဖွဲ့ကပြောဆိုလိုက်ပါတယ်လက်နက်အပြည့်ကန်ဆောင်ထားတဲ့အကြမ်းဖက်သမား6ဦးကတနင်္ဂနွေနေ့ကဝင်ရောက်တိုက်ခိုက်ခဲ့တာပါ Jihad အဖွဲ့ရဲ့ website စာမျက်နှာကိုစောင့်ကြည့်နေတဲ့နိုင်ငံတကာ site ထောက်လှမ်းရေးအဖွဲ့ကတော့အာဖရိကနောက်မြောက်ပိုင်း Maghreb မှာရှိတဲ့ Al Qaeda တွေကဒီတိုက်ခိုက်မှုကိုသူတို့လုပ်ဆောင်တာလို့ဒီ Jihad State တွေရဲ့ internet စာမျက်နှာမှာရေးသားထားကြောင်းပြောပါတယ် Grand Bazaar အပန်းဖြေစခန်းမှာရှိတဲ့ Hotel 3ခုကိုဝင်ရောက်တိုက်ခိုက်ခဲ့သူ3ဦးကိုသူရဲကောင်းတွေလို့လည်းဖော်ပြထားပါတယ် Ivory Coast သမရ Alasan Ottara ကတည်ဆုံးသူအရေးအတွက်ကိုအတည်ပြုပေးခဲ့ပြီးဝင်ရောက်တိုက်ခိုက်သူတွေအားလုံးလည်းတည်ဆုံးခဲ့တယ်လို့ပြောပါတယ်ဒီဝင်ရောက်တိုက်ခိုက်သူတွေဟာမျက်နှာဖုံးဆက်တွေဝတ်ထားပြီးတော့ကန်ဂျီကဒီ Southern Star Hotel စီကိုခြေချင်းလျှောက်လာတာလို့မျက်မြင်သက်သူတွေကပြောပါတယ်လူဦးရေ 8,000 လောက်ရှိတဲ့မြို့ထဲမှာအပူရှိန်သိပ်ပြေးနေချိန်မှာအဲ့ဒီ Hotel မှာနိုင်ငံသားတွေနဲ့ပြည်နယ်နေတာပါတေဆုံးသူ6ဦးလောက်မြေကြီးပေါ်လဲနေတာကိုတွေ့ရတယ်လို့လဲဒီအခင်းဖြစ်ပွားရာကိုရောက်နေတဲ့ VOA သတင်းတောက်ကပြောပါရယ်မျက်မြင်သက်သေတယောက်ကိုမြေကြီးတဲ့အခါမှာတော့တနတ်သမား4ယောက်ကမပစ်ခင် အာရီဗစ်ဘာသာစကားနဲ့သူတို့ရဲ့ဖျားမြင့်မြတ်ကြောင်းအော်ဟစ်တိုင်တေတာကိုကြားရတယ်လို့ပြောဆိုပါရခင်ဗျာ
အမေရိကန်ပြည်အောင်စုမှာသမ္မတနေရာအတွက်ပါဝင်ရှင်ပြိုင်နိုင်ရေးကြိုးပမ်းနေကြသူတွေဟာကိုယ်စားလှယ်အရေးအတွက်များတဲ့ပြည်နယ်၅ပြည်နယ်မှာအင်အားနဲ့ရှင်ပြိုင်မှုပြင်ဆင်နေကြပါတယ် Republican သမ္မတလောင်းဖြစ်ရေးကြိုးပမ်းသူတွေထဲမှာထိတ်ဆုံးကပြေးနေတဲ့ဘီလီယံနာတထေးကြီး Donald Trump ကတော့သူ့ရဲ့လူထုဟောပြောပွဲမှာစူးစူးပူပူဖြစ်ခဲ့တာအတွက်အပြစ်တင်ခံနေရတာပါFlorida, Ohio, Illinois, Missouri နဲ့မြောက် Carolina ပြည်နယ်တွေမှာကျင်းပမဲ့အကြိုရွေးကောက်ပွဲတွေဟာ Mr. Trump ကိုလိုက်မမီအောင်လို့ရှေ့အရင်ကြီးရောက်မသွားစေချင်တဲ့သူ့ရဲ့ပြိုင်ဘက် Republican သမ္မတနေရာရှင်ပြိုင်သူတွေအတွက်အထူးကိုအရေးကြီးပါတယ်။ Mr. Trump ကတော့သူ့ရဲ့မဲဆွယ်စည်းရုံးမှုလှုပ်ရှားမှုကအကြမ်းဖက်မှုကိုဖြစ်ပေါ်စေတယ်ဆိုတာမဟုတ်ပါဘူးလို့ညင်းပြီးတော့သူကငြင်းငြင်းမှုပဲလိုလားတာပါ။ပြဿနာတွေမလိုချင်ပါဘူးလို့ Illinois ပြည်နယ် Bloomington မြို့ကလူမှုစည်းဝေးပွဲမှာပြောသွားခဲ့ပါတယ်။အင်္ဂါနေ့မှာအကြိုရွေးကောက်ပွဲကျင်းပမယ်ပြည်နယ်အများအပြားမှာ Mr. Trump ကိုထောက်ခံသူတွေနဲ့သူ့ကိုစန့်ကျင်ဆန္ဒပြသူတွေကြားရုံးရင်းဆန်ခက်ဖြစ်ခဲ့ပြီးတော့ရဲကသူ့ကိုဆန္ဒပြသူတွေကတချို့ကိုဖမ်းဆီးခဲ့ပါတယ်ရှင
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီနေ့လာနေညနေခင်းသတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံရဲ့သမရသည့်ရွေးချယ်ပွဲကိုမနက်ဖြန်အင်ကာနေ့ပြည်ထောင်စုလွှတ်တော်မှကျင်းပမှာဖြစ်ပါတယ်။ဒီကနေ့အတည်ပြုလိုက်တဲ့ဒုသမရ3ယောက်ထဲကဘသူကိုသမရသည့်ဖြစ်တင်မြောက်မလဲဆိုတာကိုပြည်ထောင်စုလွှတ်တော်မှမဲခွဲဆုံးဖြတ်မှာဖြစ်တယ်လို့ပြည်ထောင်စုလွှတ်တော်နာယကမန်းဝင်းခိုင်တန်းကပြောကြားခဲ့ပါတယ်။ဒီကနေ့အတည်ပြုလိုက်တဲ့ဒုသမရတွေကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကဦးထင်ကျော်နဲ့ဟန်ဦးဟန်ရီဘန်တီယူတခါဒီဒုပိုချိုကြီးဟောင်းဦးမြင့်စွေတို့ဖြစ်ပါတယ်ပြည်အောင်စုလွတ်တော်တွင်မှာသမရစစ်စစ်ရေးအဖွဲ့ကအချိန်နဲ့ဆွေးနွေးပြီးတော့ဒုသမရတွေအဖြစ်အတည်ပြုလိုက်တာပါဒီလိုပြည်သူလွတ်တော်အမျိုးသားလွတ်တော်နဲ့တမရသားအစုအဖွဲ့တွေဘက်ကရွေးချယ်ထားတဲ့ဒုသမရ၃ဦးစလုံးကိုသမရအရေးချင်းနဲ့ကန့်ညီရဲလို့ဒီကနေ့မှာသမရစစ်စီအဖွဲ့ကထုတ်ပြန်လိုက်ပေမဲ့တမရသားအစုအဖွဲ့ဘက်ကတော့ NLD ပါတီကတင်သွင်းတဲ့နှစ်ဦးစလုံးကိုသူတို့ဘက်ကထောက်ခံခဲ့ခြင်းမရှိပါဘူး။ဒုသမရဦးထင်ကျော်ကိုလွှတ်တော်ကိုယ်စားလှယ်တဦးမဟုတ်တာကြောင့်စစ်စစ်ဖို့လိုအပ်တယ်ဆိုပြီးတမရသားတွေဘက်ကထောက်ခံခြင်းကန့်ကွက်ခြင်းမပြုခဲ့ပါဘူး။အမျိုးသားလွှတ်တော်အစုအဖွဲ့ကနေတင်ပြထားတဲ့ဒုသမရဦးဟန်ရီဘန်တီယူနဲ့ပတ်သက်ပြီးတော့တမရဘက်ပိုင်းကဖွဲ့စည်းပုံအခြေခံဥပဒေခုံရုံးဘက်ကိုတင်ပြကစစ်စစ်ပေးဖို့တင်ပြမှုအပေါ်လွှတ်တော်ကမှတ်တမ်းအနေနဲ့ထားရှိခဲ့ပါတယ်။ဒုသမရ၃ဦးမှာတမရော်ဘက်ပိုင်းကတင်သွင်းတဲ့ဒုသမရဦးမြင့်ဆွေနဲ့ပတ်သက်ပြီးတီစဲပုံမှ59စာလုံးနဲ့ညီဆွနေတဲ့အတွက်သမရအဖြစ်မဖြစ်ထိုက်ဘူးလို့သတင်းတွေထွက်ပေါ်နေပေမဲ့ဒီကနေ့မှာတော့စစ်စီရေးကော်မတီဝင်တွေကသမရအရေးချင်းနဲ့ကန့်ညီတယ်ဆိုပြီးတော့ရွေးချယ်လိုက်ပါရခင်ဗျာ
မလေးရှားနိုင်ငံမှာဝင်ကြီးချုပ်နာချက်ဘရာဇက်ကိုလက်ပေးလက်ယူမှုဆွဆွဲခြင်းနဲ့ပတ်သက်လို့မေးမြန်းမှုစူးစမ်းတဲ့ဩစတြေးလျသတင်းတောင်2ဦးခိတ္တာထိန်းသိမ်းခံခဲ့ရပါတယ်စနေနေ့ကကုချင်းမျိုးကဗလီတစ်ခုကိုမဝင်ရောက်ခင်မှာမစ္စတာနာဂျစ်နားကိုကတ်လာခဲ့ပြီးတဲ့နောက်သတင်းတောက်လင်တန်ဘတ်ဆာနဲ့ကင်မရာသမားလူဝီအီရိုဂလူးတို့ဖမ်းဆီးခံခဲ့ရတာပါဝင်ကြီးချုပ်နာဂျစ်ဘရာဇက်ရဲ့လုံခြုံရေးတာဝန်ယူတဲ့သူတွေကသူတို့နှစ်ဦးကိုဝိုင်းထားခဲ့ပြီးတဲ့နောက်သူတို့ကိုခိတ္တဆစ်ဆေးမေးမြန်းပြီးပြန်လွှတ်ပေးခဲ့တယ်လို့ဩစတြေးလျအသံလွှင့်ဌာန ABC ကပြောပါတယ်ဒါမဲ့လည်းသူတို့နှစ်ဦးတဲခိုခန်းကိုပြန်ပြီးရောက်လာချိန်မှာထပ်ပြီးဖမ်းခံခဲ့ရပြီးတော့ရဲစခန်းမှာ6နာရီဆစ်ဆေးမေးမြန်းခံခဲ့ရတာပါအဲ့နောက်သူတို့နှစ်ဦးကိုပြန်လွှတ်လိုက်ပေမဲ့လေသူတို့ကိုအစိုးရဝန်ထမ်းတူကိုတာဝန်ချိန်မှာနှောက်ယှက်မှုနဲ့အရေးယူသင့်မသင့်ရှေ့နေချုပ်မိုဟာမက်အဘန်ဒီအာလီကအဆုံးဖြတ်ချက်ချတဲ့အချိန်ထိသူတို့နှစ်ဦးမလေးရှားနိုင်ငံမှာရှိနေရမှာဖြစ်ပါတယ်။တရင်တော်တွေဟာသူတို့ရဲ့အလုပ်ကိုလုပ်နိုင်ဖို့အတွက်လိုအပ်တဲ့လွတ်လပ်မှုပြီးတော့ဒီမိုကရေစီစနစ်မှာလိုအပ်တဲ့လွတ်လပ်စွာပြောဆိုခွင့်တို့ပေါ်နှိမ်နင်းမှုတွေဖြစ်နေတာရှိလို့စိုးရိမ်မကင်ဖြစ်ရတယ်လို့ဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးဂျူလီဘစ်ရှော့ပ်ကသတင်းတောက်တွေကိုပြောသွားခဲ့ပါတယ်။လောလောဆယ်မှာတော့အဲ့ဒီသတင်းသမားနှစ်ဦးကိုဩစတြေးလျတရုံကအကူအညီပေးနေတယ်လို့ဆိုပါတယ်ရှင
်။ဘရာဇီးနိုင်ငံသမ္မတဒဲလ်မာရူဆက်ဖ်နှုတ်ထွက်ပေးဖို့ဘရာဇီးနိုင်ငံတဝန်းလူပေါင်း3000လောက်မနေ့ကဆန္ဒပြခဲ့ကြတယ်လို့ဘရာဇီးရက်တက်ဖွဲ့ကပြောပါတယ်။လက်စားမှုနှစ်ပေါင်းအစိတ်အတွင်းနိုင်ငံမှာအဆိုးရွားဆုံးစီးပွားရေးကျဆင်းမှုတွေနဲ့ပတ်သက်လို့သူ့အပေါ်ဆွဆွဲထားချက်တွေအပေါ်ဥပဒေပြုလွှတ်တော်အမတ်တွေအနေနဲ့ဆက်လက်အရေးယူဆောင်ရွက်ဖို့ဆန္ဒပြသူတွေကတောင်းဆိုနေကြပါတယ်။ဆန္ဒပြမှုအတွင်းလူသန်းနဲ့ချီအင်အားပြခဲ့ပြီးဒါဟာအဆိုးရွားအတွက်အကြီးအကျယ်အကျက်ရိုက်စေတဲ့အဆိုးရွားဆုံးအခြေအနေဖြစ်တယ်လို့နိုင်ငံရေးလှစ်လာတုံ့သက်သူတွေကပြောဆိုထားပါတယ်။ နိုင်ငံပိုင်ပက်ထရိုဘရတ်ရေနံကုမ္ပဏီနဲ့ပတ်သက်ပြီးအကြီးအကျယ်လက်ဆောင်မှုတွေရှိခဲ့တာကြောင့်စုံစမ်းစစ်ဆေးမှုတွေပြုလုပ်နေချိန်မှာသမရရူဆော့ဖ်အနေနဲ့သူ့အလုပ်သမားပါတီဟာအာဏာကိုထိန်းသိမ်းထားနိုင်ဖို့ဆက်လက်ကြိုးပမ်းနေကြပါတယ်ပက်ထရိုဘရတ်ရေနံကုမ္ပဏီရဲ့ contract လုပ်ငန်းတွေကိုရရှိဖို့နိုင်ငံရဲ့အကြီးဆုံးဆောက်လုပ်ရေးနဲ့အင်ဂျင်နီယာကုမ္ပဏီကနေဒေါ်လာဘီလီယံ2တန်းကျော်အပြင်တခြားပစ္စည်းတွေလက်ပေးခဲ့ရတယ်လို့အစိုးရရှိနေတွေကစွပ်စွဲထားတာပါခင်ဗျာ
အရှေ့လေပိုင်းဒေသမှာဂျူရီအခြေချနေထိုင်တဲ့ဂျော်ဒန်မြစ်အနောက်ဘက်ကမှာတိုက်ခိုက်မှုလုပ်တဲ့ပါလက်စတိုင်း၃ဦးကိုတနင်္လာနေ့ကတော့အစ္စရေးစစ်တပ်ကပစ်သက်လိုက်ပါတယ်။နှစ်ချမ်းကွင်းနေတဲ့ဟေဘရွန်မြို့နားကဂျူးခြေချစခန်းဝင်ပေါက်မှာရှိတဲ့ဗက်စကားမှတ်နိုင်မှာရဲနေတဲ့သူတွေကိုပါလက်စတိုင်း၂ဦးကပြစ်ခတ်ခဲ့တယ်လို့အစ္စရေးစစ်တပ်ကကြေညာချက်ထုတ်ပြန်ပါတယ်။အစ္စရေးတပ်ဖွဲ့တွေကတိုက်ခိုက်သူတွေကိုပြစ်ခတ်ခဲ့ပါတယ်။စစ်သား၂ဦးလည်းဒဏ်ရာရသွားတာပါ။နောက်သိမ့်မကြခင်မှာတိုက်ခိုက်မှုတစ်ခုထပ်ဖြစ်ပြီးတော့အဲအားကတော့ဘတ်စကားမှတ်တိုင်မှာစစ်မော်တော်ယာဉ်တစ်စင်းကိုကားတစ်စီးကဝင်ပြီးတိုက်ခဲ့တာပဲဖြစ်ပါတယ်။စစ်သားတွေကလည်းအဲ့ဒီမှာတိုက်ခိုက်တဲ့သူကိုဝိုင်းပြီးပစ်ခဲ့ပါတယ်။ဒီဖြစ်ရမှာစစ်သားနှစ်ဦးဒဏ်ရာရသွားတာပါ။ပြီးခဲ့တဲ့အော်တိုဘာလကလေးကဆိုရင်တော့ပါလက်စတိုင်းတွေကလမ်းတွေပေါ်မှာတိုက်ခိုက်မှုတွေလှုပ်ဆောင်နေပြီးတော့ပါလက်စတိုင်း184ဦး၊အစ္စရေး28ဦးနဲ့အမေရိကန်2ဦးသေဆုံးခဲ့ရပြီးဖြစ်ပါတယ်ရှင်။
ESA ဥရောပအာကာသအေဂျင်စီနဲ့ရုရှားအာကာသအေဂျင်စီ Roscosmos တို့ပူးပေါင်းပြီးတော့ Mars 2ကိုတွားမဲ့အာကာသယာဉ်တစ်စီးကိုလွှတ်တင်လိုက်ပါတယ်။ Kazakhstan နိုင်ငံ Baikonur အာကာသယာဉ်ပြည့်လွတ်စဉ်ကနေပြီးတော့ ExoMars Trace Gas Orbiter ကိုဒီကနေ့မှပြည့်လွတ်ခဲ့တာပါ။ Juni လို့လည်းခေါ်တဲ့ Mars 2ကိုရောက်ရှိဖို့ကီလိုမီတာ469တန်းခရီးကိုအချိန်9လကြာသွားရမှာဖြစ်ပြီးတော့ဒီအာကာသယာဉ်ဟာအော်တိုဘာမှာ Mars 2ကိုရောက်ရှိမယ်လို့ခန့်မှန်းထားပါတယ်။ဒီခရီးစဉ်အတွင်း Mars 2မှာတက်ရှိတွေနေနိုင်မနေနိုင်နဲ့မီသိန်းတန်းငွေနဲ့ပတ်သက်လို့ဗဟေရီဖြစ်ပွားနေတာကိုအရှိအဖြေရှာမှာဖြစ်တယ်လို့ ESA ကပြောပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့မအေးသနာကျော်တို့ကညပေးခဲ့ကြတာပါ။သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတက်လက်တင်ပြချင်ပါတယ်။အရင်ဆုံးတော့ဒီမြန်မာနိုင်ငံမှာသမ္မတရွေးချယ်ရေးဆိုင်ရာသတင်းတွေကိုပြောပြပေးပါမယ်။လွတ်တော်ကိုယ်စားလှယ်အစုဖွဲ့အသီးသီးကနေရွေးချယ်တင်ပြလိုက်တဲ့ဒုတိယသမ္မတ၃ယောက်ကိုဒီကနေ့ပြည်တော်စုလွတ်တော်မှာအတည်ပြုလိုက်ပါပြီ။ဦးထင်ကျော်၊ဦးဟင်နရီ ဘန်တီယူ၊ဒုဗိုလ်ချုပ်ကြီးဟောင်းဖြစ်တဲ့ဦးမြင့်ဆွေတို့ကိုသမ္မတစစ်စစ်ရေးအဖွဲ့ကစစ်ဆင်ပြီးတဲ့နောက်ပြည်တော်စုလွတ်တော်မှာဒီကနေ့အတည်ပြုခဲ့ပေမဲ့လို့ဒီစစ်စစ်ရေးအဖွဲ့ထဲမှာပါတဲ့တက်မတော်သားကိုယ်စားလှယ်ကကန့်ကွက်တာတွေလည်းကျုံးခဲ့ရတာပါ။ဒုသမ္မတတွေအတည်ပြုခဲ့တဲ့လွှတ်တော်ရှိရာနေပြီးတော့မှကိုရင်သွားရောက်သတင်းယူနေတဲ့ VOA မြန်မာပိုင်းသတင်းတော်ကုစီသူကအပြည့်စုံဆက်ပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါ။ဒီကနေ့မှာတော့ပြည်တော်စုလွှတ်တော်စီဝေးမှာသမ္မတစီစီအဖွဲ့ကဒုတိယသမ္မတတွေကိုစီးစစ်တာမှာအကျိတ်နဲ့ဆွေးနွေးခဲ့ကြပါရယ်။ဒီကနေ့လွှတ်တော်ကိုလည်းသတ်မှတ်ကျင်းပမယ်လို့ကြေညာထားတဲ့နေ့လယ်တနအီစာနောက်ထပ်မိနစ်40နောက်ကျပြီးတော့မှကျင်းပခဲ့ရပါရယ်။ဒီတော့တွင်မှာလွှတ်တော်ဥက္ကဋ္ဌဒုက္ကဋ္ဌတွေကသမ္မတစီစီအဖွဲ့ကိုမကြာခဏဆင့်ခေါ်ပြီးတော့ပြန်လည်ဆွေးနွေးခဲ့ရတာတွေလည်းရှိခဲ့ပါရယ်။ဒီလိုမျိုးပြည်သူ့လွတ်တော်မျိုးသားလွတ်တော်နဲ့တမရတော်အစုအဖွဲ့တွေဘက်ကရွေးချယ်ထားတဲ့ဒုတိယသမ္မတ၃ယောက်စလုံးကိုသမ္မတရေးချင်းနဲ့ကန့်ညီတယ်လို့ဒီကနေ့မှသမ္မတစီစီအဖွဲ့ကထုတ်ပြန်လိုက်ပေမဲ့လို့တမရတော်အစုအဖွဲ့ဘက်ကတော့ NLD ပါတီကတင်သွင်းခဲ့တဲ့ဒုသမ္မတ၂ယောက်စလုံးကိုထောက်ခံခဲ့ခြင်းမရှိခဲ့ပါဘူး။ NLD ပါတီဘက်ကပြည်သူ့လွတ်တော်အစုအဖွဲ့အတွက်တင်ပြလာတဲ့ဒုသမ္မတဦးထင်ကျော်ကိုလွတ်တော်ကိုယ်စားလှယ်တဦးမဟုတ်တာကြောင့်နိုင်ငံတော်သမ္မတနဲ့ဒုသမ္မတများအတွက်တက်မှတ်ထားတဲ့ပုံမှန်၃ပုံမှန်ခွဲစလုံးမှာဖော်ပြထားတဲ့တက်မှတ်ရေးချင်းတွေနဲ့ကဲမကဲစီစစ်ဖို့လိုအပ်တယ်လို့တမရသားတွေဘက်ကတင်ပြခဲ့ပြီးတော့ထောက်ခံခြင်းကန့်ကွက်ခြင်းမပြုခဲ့ပါဘူး။ဒါပေမဲ့စီစီရဲ့အဖွဲ့ဝင်9ဦးမှာ6ဦးကသဘောတူတာကြောင့်ဦးထင်ကျော်ကိုတမရရေးချင်းနဲ့ကန့်ညီတယ်လို့ဆုံးဖြတ်လိုက်တာပါ။အမျိုးသားလွတ်တော်အစုအဖွဲ့ကနေပြီးတော့တင်ပြထားတဲ့ဒုသမ္မတဦးဟင်နရီဘန်တီယူနဲ့ပတ်သက်ပြီးတော့တမရသားတွေဘက်ကတင်ပြလာတာကိုပြည်တော်စုလွတ်တော်နာဂကလွတ်တော်မှာအခုလိုဖတ်ကြားခဲ့ပါတယ
်။တမရသားလွတ်တော်ကိုယ်စားလှယ်အစုအဖွဲ့မှာဘုချုပ်တန်းစိုးကကန့်ကွက်ခြင်းပြုပါကြောင်းဦးဟင်နရီဘန်တီယူသည်နိုင်ငံသား၌မိသားစုနှင့်အတူ6နှစ်ခန့်နေထိုင်ခြင်းနှင့်ဆက်လျင်း၍နိုင်ငံတော်၏ခွင့်ပြုချက်ဖြင့်ဆိုသောစကားရပ်ကိုအတိတ်ဘဝခွင့်ဆိုနိုင်ရန်နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာဘုံရုံးသို့မေးမြန်းသင်ပါကြောင်းစစ်စည်းရေးဖွဲ့သည်သမ္မတလောင်းအားတွဲဆုံစစ်စစ်ခဲ့ပြီးစစ်စည်းရေးဖွဲ့ဝင်9ဦးရှိသည့်နှင့်6ဦးကထောက်ခံသဖြင့်ရွေးကောက်ခံအမျိုးသားလွှတ်တော်ကိုယ်စားလှယ်အစုဖွဲ့၏သမ္မတလောင်းဖြင့်အဆိုပြုခြင်းခံရသောဦးဟင်နရီဘန်တီယူသည်နိုင်ငံတော်သမ္မတနှင့်ဒုတိယသမ္မတများတွင်သတ်မှတ်ထားသောအရေးချင်းများနှင့်ပြည်ဆောင်သူဖြစ်ကြောင်းဆုံးဖြတ်သည
် NLD ပါတီကတင်လာတဲ့သမ္မတလောင်းတွေကိုစစ်တပ်ကလက်ခံခြင်းမရှိတဲ့အပေါ်မှာတော့ NLD ပါတီဝင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒ တော့ကင်ဆာလိုင်ကအခုလိုပြောပါရယ
်ဒါတော့တိုက်ဖက်ကလည်းကောင်းကွက်ဆက်ရှိလို့ကောင်းကွက်တယ်လို့ကျွန်မတို့လည်းနားလေတယ်ဒါမဲ့လို့ကောင်းကွက်တယ်ဆိုတော့လည်းအခုဒါတော့လွတ်တော်တယ်မှာလည်းအတီးပြုတ်ပြီးသားဖြစ်ပါလေဆန်တဲ့ပွဲတွေကလည်းအားလုံးကလည်းတောက်ခံနေဆိုတော့လေအဲ့တော့အတီးပြုတ်ပြီးသားအရေးကြီးတာတော့ကျွန်တော်တို့အတီးပြုတ်ရအောင
်အမြင့်ဆင်းတင်သွင်းခံရတဲ့ဒုတက်သမရ3မှာတက်မတော်ဘက်ပိုင်းကတင်သွင်းတဲ့ဒုသမရဦးမြင့်ဆွေနဲ့ပတ်သက်ပြီးတော့ဒီစဲပုံမှ59ဆလုံးနဲ့ညှိဆုံးနေတဲ့အတွက်သမရမဖြစ်ထိုက်ဘူးလို့သတင်းတွေထွက်ပေါ်နေပြီမဲ့လို့ဒီကနေ့မှာတော့စီစီရဲ့ကော်မတီဝင်တွေကသမရအရေးချင်းနဲ့ကန့်ညီတယ်လို့ရွေးလိုက်ပါတယ်ဥမြင့်ဆွေကဒုတက်သမရအဖြစ်တက်မတော်ကတင်သွင်းတာနဲ့ပတ်သက်ပြီးတော့ပြည်ခိုင်ပြိုးပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလာထေးဝင်းကအခုလိုမှတ်ချက်ပေးပါတယ
်။အကြံကောင်းညံကောင်းကောင်းကောင်းပေးနိုင်တဲ့ပုံစံဖြစ်ပါတယ်။စစ်တော်ပါတယ်။အဲ့တော့သူတို့စီစီကွန်ပီကစီစစ်ပါလိမ့်မယ်။ဒီကမှရှိပါဘူးနော
်။လက်တလုံးမှာမြို့သားလွတ်တော်အစုအဖွဲ့ကနေပြီးတော့တင်ပြထားတဲ့ဒုသမရဦးဟင်နရီဘန်ဒီယူနဲ့ပတ်သက်ပြီးတက်မတော်ဘက်ပိုင်းကဖွဲ့စည်းပုံအခြေခံဥပဒေခုံရုံးဘက်ကိုတင်ပြပြီးတော့စစ်စစ်ပေးဖို့အများမှုအပေါ်မှာလည်းလွတ်တော်ကမှတ်တမ်းအနေနဲ့ထားရှိခဲ့ပါတယ်အခုလိုဖြစ်စင်တဲ့ပတ်သက်ပြီး NLD ပါတီရဲ့ဗိုလ်လုံးမှုဆောင်ဦးထွန်းထွန်းဟိန်ကအခုလိုပြောပါတယ
်အခုရုံးတင်ပြပါဆိုတဲ့ဥစ္စာဒီမှာစစ်စစ်ရေးအဖွဲ့ရှိတာပဲလေအစစ်စစ်ရေးအဖွဲ့ရှိလို့စစ်စစ်ရေးအဖွဲ့လည်းပဲဖြစ်လို့ဆိုဒီဥစ္စာသူတို့ရဲ့လူပိုင်ခွင်တွေမှာကြောက်တယ်လူတို့လူရုံယုံကြည်တာပေါ့ယုံကြည်လို့ဒါသူတို့စစ်စစ်လိုက်ပြီးပြီပေါ့ခုံရုံးကိုတင်ပြသွားမလားဆိုတော့အဲ့ဒီဥစ္စာခုံရုံးကဘလို့ဥစ္စာတွေကိုလက်ခံပြီးစစ်စစ်နိုင်နေဆိုတာကိုအင်္ဂါတော့ပြန်ကြည့်ရမှာပါနော်ဒီတိုင်းအင်္ဂါရော option တန်နိုင်တယ်ဒါကုံရုံးလက်ခံနိုင်တာမဟုတ်ပါဘူ
းဒီနေ့မှာဒုတိယသမရ3ဦးစလုံးကိုသမရအရေးချင်းကန့်ညီတယ်လို့တတ်မှတ်လိုက်တာကြောင့်မနက်ဖြန် match လ15ရက်နေ့မှာသမရနဲ့ဒုသမရဘယ်သူတွေဖြစ်လာမလဲဆိုတာကိုမဲပေးရွေးချယ်သွားတော့မှာဖြစ်ပါတယ်လက်ရှိမှာ NLD ပါတီကဥထင်ကျော်ကိုသမရဖြစ်လာနိုင်တယ်လို့ထင်ကြီးပေးနေပြီးတော့လူကြိုက်များလျက်ရှိပါတယ်ခင်ဗျာ
ကိုစီသူသတင်းပေးပို့ခဲ့တာပါရှင်တစ်ဆက်ထဲမှာပဲအခုလိုဒီသမရစစ်စစ်ရေးအဖွဲ့ကနေပြီးတော့ဒုသမရတွေကိုစစ်စစ်ပြီးဒုသမရ3ယောက်ကိုပြည်ထောင်စုလွှတ်တော်ကအတည်ပြုလိုက်တဲ့အပေါ်မှာနိုင်ငံရေးပါတီတချို့ကလွှတ်တော်ကိုယ်စားလှယ်ရဲ့တုံ့ပြန်မှုကိုလည်းတင်ပြခြင်းပါတယ်။ဒီနေ့ဒုသမရတွေကိုစစ်စစ်ရွေးချယ်တဲ့နေရာမှာကံကွက်မှုကြားနာမှုတွေကြားနေမှုတွေရှိခဲ့တဲ့အပြင်ဒီဒုသမရတယောက်ဖြစ်လာတဲ့ဒုဗိုလ်ချုပ်ကြီးဟောင်းမြင့်ဆွေနဲ့ပတ်သက်လို့လည်းအငင်းပွားစရာတွေရှိခဲ့ပါတယ်။ဒီအပေါ်မှာလွှတ်တော်ကိုယ်စားလှယ်တချို့ရဲ့သဘောထားအမြင်တွေကိုတော့မှတ်သိနေထိုင်ကစူးစီးတင်ပြထားပါရရှင်။
ရွေးကောက်ခံလွှတ်တော်အမတ်များအစုအဖွဲ့တွေကတင်သွင်းတဲ့ဒုတိယသမ္မတတွေကိုတက်မတော်ဘက်ကကန့်ကွက်တဲ့အပေါ်ပလဲမဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလှိုင်ကအခုလိုပြောပါတယ
်။သူတို့မရှိပါဘူးဒါကတော့တက်ဘက်ကလည်းကန့်ကွက်ဆက်ရှိလို့ကန့်ကွက်တယ်လို့ကျွန်တော်ဒီလိုနားလဲတယ်။ဒါမှမဟုတ်ကန့်ကွက်တယ်ဆိုတော့လည်းအခုဒါတော့လွှတ်တော်တွေမှာလည်းအတည်ပြုပြီးသားဖြစ်ပါလေ။ဆန်တဲ့ပွဲတွေကလည်းအားလုံးကလည်းတောက်ခံနေဆိုတော့လေ။အဲ့တော့အတည်ပြုပြီးသားအရေးကြီးတာတော့ကျွန်တော်တို့အတည်ပြုရအောင်
။တက်မတော်သားအစုအဖွဲ့ကတင်သွင်းတဲ့ဒုတိယဗိုလ်ချုပ်ကြီးဟောင်းလက်ရှိရန်ကုန်မြို့တော်ဝင်ဦးမြင့်ဆွေနဲ့ပတ်သက်ပြီးမိသားစုဝင်တွေနိုင်ငံသားဟုတ်မဟုတ်မေးခွန်းထုတ်မှုတွေခံမှန်ပြောဆိုမှုတွေရှိနေပေမဲ့သမရအရေးချင်းစီစီရေးအဖွဲ့ကအရေးချင်းပြည်မိကြောင်းအတည်ပြုထားတာမို့အခက်အခဲမရှိဘူးလို့လည်းဒေါခင်ဆန်းလိုင်ကပြောပါတယ
်။ပြန်တော့အများကြီးဝေဖန်နေကြပါပဲ။ဒါလည်းကျွန်တော်ဝေဖန်နေတန်နေကြပါတယ်။သို့တော်လည်းခုနောက်ကလည်းဟိုကျွန်တော်တို့ဥက္ကရာဟိုနိုင်ကကြီးကိုရင်ချိန်ညာသွားပြီးပါပြီ။ဦးမြင့်ဆွေရဲ့အပေါ်မှာဒီစီစီရေးအဖွဲ့ထဲမှာရှိတဲ့လူအလုံးကနေပေါ်အလုံးထောက်ခံပေးပါတယ်လို့ဒီလိုပြောသွားတဲ့အတွက်ကြောင့်ကျွန်တော်တို့ကြားထဲမှာတော့ဒါပြဿနာတစ်ခုရဲ့လို့ကျွန်တော်တို့မရှိဘူးလို့နားလဲပါလိမ့်ရှင့်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ဒုတိယသမ္မတနှစ်ဦးတည်းကဦးထင်ကျော်ကိုသမ္မတဖြစ်ရေးအဓိကမဲပေးသွားမှာဖြစ်တယ်လို့လည်း NLD လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလှိုင်ကပြောပါတယ
်။ကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကတော့ကျွန်တော်တို့အားလုံးညံပြမှတ်ထားပြီးသားပါပဲ။အဲ့တော့ကျွန်တော်တို့ဦးထင်ကျော်ကိုပဲကျွန်တော်တို့မဲပေးပါမှာ
။ဒုတိယသမ္မတတွေနဲ့ပတ်သက်တဲ့အချက်လက်တွေကအခြေခံဥပဒေပြဋ္ဌာန်းချက်နဲ့တကယ်တမ်းကိုက်ညီမှုရှိပါသလားဆိုတာကိုတော့သမ္မတအရေးချင်းစီစီရေးအဖွဲ့ကတင်ပြတလောက်သာသိရှိထားတာမို့ဝေဖန်ဖို့ခက်တယ်လို့လည်းရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့လွှတ်တော်ကိုယ်စားလှယ်စိုင်းတီဟကျော်ကပြောပါတယ
်။ဒီစစ်စစ်ပေါ့ဓမ္မနာသူတဲ့ဓမ္မနာရေချင်းစစ်စစ်တဲ့အဖွဲ့ရဲ့ဆုံးဖြတ်ချက်အတိုင်းပဲပေါ့နော်။ကျွန်တော်တို့ကတော့ဒီသူတဲ့ဓမ္မနာတွေရဲ့သူတို့ရဲ့ဘာဖြစ်အားလုံးလည်းမဖတ်ရတော့လေ။ပြည့်စုံမပြည့်စုံတော့ကျွန်တော်တို့ကမသိဘူးနော်။ဒီစစ်စစ်တဲ့အဖွဲ့ရဲ့နော်တွေ့ရှိချက်ကိုတင်ပြလာတာပဲကျွန်တော်တို့သိရပါတယ်ဒီနေ့လွတ်တော်မှာလာတင်ပြတဲ့ကိစ္စတွေကျွန်တော်တို့သိရတယ်နော်အဲ့တော့စစ်စစ်ရေးအဖွဲ့ရဲ့အများတော်တူဆုံးဖြတ်ချက်နဲ့ဆုံးဖြတ်တဲ့အတိုင်းပဲကျွန်တော်တို့ကလက်ခံပါတယ
်ဒီအချက်ကိုတော့ရခိုင်မျိုးသားပါတီ ENP ရဲ့ကြောက်ဖြူမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥပရှင်ကလည်းထောက်ခံပါတယ်ဒုတိယသမ္မတတင်မြောက်ခံရသူတွေတဲကဒုတိယဗိုလ်ချုပ်ကြီးဟောင်းဦးမြင့်ဆွေနဲ့တဦးနဲ့ပတ်သက်ပြီးသားမြင်တွေ့သိရှိထားတာဖြစ်တယ်လို့သူကပြောပါတယ်
တော်တမတော်သားလွတ်တော်ကိုဇလေဒီဖက်ကတော့ဒီလိုရွေးကောက်ခံကိုဇလေဖက်ကတင်ပေးတဲ့သူတမတာနှစ်ယောက်ပေါ်မှာဆွေးနွေးပြီးတော့သုံးသပ်တာတွေရှိရဆိုတော့သူတို့အနေနဲ့ဟိုဒီလူတွေကိုကြိုပြီးတော့မသိထားတာကြောင့်လားသူတို့တန်တရားဖြစ်လောက်တဲ့အချက်လက်တွေရထားလို့လားဆိုတော့အငယ်ကတိတိကျကျမပြောနိုင်ဘူးပေါ့လေ အဲ့လိုချက်တွေရှိနေတာပေါ့သူတမတာဖြစ်ရွေးထားတဲ့ပုဂ္ဂိုလ်၃ယောက်တက်ကလာတဲ့ဘူကျုပ်ကြီးမြင့်ဆွေကလွှဲရင်ကြံတဲ့လူတွေကိုအံကဲမသိဘူးဘူကျုပ်ကြီးမြင့်ဆွေအနေနဲ့ကတော့သူတို့ကတက်ဖက်ကလာတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်ဒီလူနဲ့ဆက်ကြပြီးတော့ကောင်းတာရောမကောင်းတာရောဘာညာဆွေရဲ့တည်င်းတွေကတော့ရှိနေပါအံကဲတို့ရဲ့ကြားတာကြီးလည်းရှိရဲ့မကြားတာကြီးလည်းရှိတာပေါ့လေ
ရွေးကောက်ခံလွှတ်တော်အစိုးရအဖွဲ့ကအတီးပြုတ်တင်ပြခဲ့တဲ့ဒုတိယသမ္မတနဲ့ပတ်သက်ပြီးသမ္မတရည်ချင်းစစ်စစ်ရဲ့အဖွဲ့ဝင်တက်မတော်သားကိုစလေကအခြေခံဥပဒေနဲ့ကိုက်ညီမှုရှိမရှိထပ်ပြီးစစ်စစ်ဖို့တောင်းဆိုတဲ့အပေါ် NLD လွှတ်တော်ကိုစလေဦးထွန်းထွန်းဟိန်ကအခုလိုပြောပါတယ
်ခုံရုံးကိုတင်ပြသွားမလားဆိုတော့အဲ့ဒီဥစ္စာခုံရုံးကဘယ်လိုဥစ္စာတွေကိုလက်ခံပြီးစစ်စစ်နိုင်နေဆိုတာကိုအင်္ဂါတို့ပြန်ကြည့်ရမှာပါနော်ဒီတိုင်းအင်္ဂါတို့ objection တင်နိုင်တယ်ဒါခုံရုံးကလက်ခံနိုင်တာမဟုတ်ပါဘူး
ရွေးကောက်ခံလွှတ်တော်အမတ်များအစိုးရအဖွဲ့နှစ်ခုကတင်သွင်းတဲ့ဒုတိယသမ္မတနှစ်ဦးနဲ့ရွေးကောက်ခံစရာမလိုပဲအခြေခံဥပဒေလုတ်ပိုင်ခွင့်အရာဓာတ်ရိုက်လွှတ်တော်ကိုယ်စားလှယ်တွေဖြစ်လာကြတဲ့တပ်မတော်သားကိုယ်စားလှယ်တွေကတင်မြှောက်တဲ့ဒုတိယသမ္မတထုကိုပြည်ထောင်စုလွှတ်တော်သမ္မတအရေးချင်းစစ်စစ်ရေးအဖွဲ့ကအရေးချင်းပြည်မီကြောင့်မဲခွဲအတီးပြုတ်လိုက်တာကြောင့်အင်္ဂါနေ့မှာသမ္မတနဲ့ဒုတိယသမ္မတတွေကိုပြည်ထောင်စုလွှတ်တော်မှာမဲခွဲဆုံးဖြတ်ကြတော့မှာဖြစ်ပါရဲ့ရှင်
ရရှိများရှင်တမတော်ကရွေးချယ်တဲ့ဒုသမ္မတတအုပ်အပါအဝင်အစိုးရအသစ်ကိုဥဆောင်မဲ့သူတွေကိုမကြခင်လွှတ်တော်ကတင်မြှောက်ဖို့ရှိနေပါတယ်စစ်တပ်ကကြောထားနောက်ခံပေးထားသူတွေပါလာမဲ့အယက်သားစစ်စစ်မဖြစ်တဖြစ်အစိုးရအသစ်ရဲ့ဒီမိုကရေစီပေါ်ဆောင်ရေးလမ်းကြောင်းဟာဖြောင်ပြူးနိုင်ပါမလားပြောင်းလဲချိန်တန်ပြီးဆိုတဲ့စောင့်မုံနဲ့ရွေးကောက်ပွဲမှာအနိုင်ရလာတဲ့ NLD ပါတီအနေနဲ့ရောဂရိအတိုင်းအကောင့်ထဲပေါ်နိုင်ပါမလားဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-3-8-2-9-9-9 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေလံဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေလံအစီအစဉ်ကကြိုဆိုပါရရှင်။
တော်ရရှင်တွေအချိန်မီဆက်သွက်လာကြကြခြင်းပါရရှင်အခုတော့ဒီကနေ့ VOA ကိုတွေ့ဆုံနှုတ်ဆက်တဲ့အချိန်မှာသမရဦးသိန်းစိန်ဘာတွေပြောသွားသေးတယ်လဲဆိုတာကြည့်ရအောင်ပါသမရဦးသိန်းစိန်နေနဲ့လက်ရှိသမရတာဝန်တွေလွှဲပြောင်းပြီးတဲ့အခါသူဦးဆောင်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီလုပ်ငန်းတွေကိုဆောင်ရွက်သွားဖို့ရည်ရွယ်တဲ့အကြောင်းဒီကနေ့မနက်ပိုင်းနေပြီးတော့မှဒီ VOA မြန်မာပိုင်းဌာနမှဦးသန်းလွင်ထွန်းနဲ့တွေ့ဆုံရမှာပြောဆိုခဲ့ပါတယ်VOA ကတည်တံ့တွေ့ဆုံမိ мян ခွင့်တောင်းခဲ့ပြီးမြေနှုတ်ခွန်းဆက်ပြောဆိုတဲ့အစနဲ့သာလက်ခံတွေ့ဆုံရမှာသမရဦးသိန်းစိန်ကသူ့ရဲ့သမရတက်တန်းအတွင်ဆောင်ရွက်နိုင်ခဲ့မှုအခြေအနေနောက်အနာဂတ်နိုင်ငံရေးတွေနဲ့ပတ်သက်ပြီးတော့ရှင်းပြခဲ့တာပါဒီနေ့နေပြီးတော့မှသမရနဲ့တွေ့ဆုံခဲ့တဲ့ဦးသွန်းလွင်ထွန်းကိုဒီကျွန်တော်တို့ကဆက်သွယ်မိ мян တဲ့အခါမှာတော့တည်တံ့တွေ့ဆုံခွင့်မရခဲ့တဲ့အခြေအနေကိုသူကအခုလိုဆရှင်းပြပါရရှင်
ဒီကုလသမဂ္ဂရဲ့အခြေအနေသူတို့ပြောတော့ဒီဆေးရအတွက်ဒီအတွက်အကြောင်းတွေပြင်ဆင်နေတဲ့အခြေပြီးတော့ဒီနည်းနည်းဆိုရင်လည်းကျွန်တော်တို့သိနေတဲ့အချိန်မှာဒုတိယသမားကြီးရေးလို့အချိန်ရှိတတော်လည်းမှလည်းဟိုပြည်ပကမရှိသေးတဲ့အချိန်မျိုးဆိုတော့ဒီသမားကြီးနဲ့လည်းသူမြစ်တီတန်းသူ့တော်မြန်ကြမ်းဆိုတာပဲဒါတွေလည်းဒီသူဒီခုလက်ရှိအချိန်မှာပေါ့နော်ဒီတော့မဟုတ်ဘူးကြာတင်ရုပ်ကနေအမိသားနဲ့တွေ့ကြတာလေလက်ခံပါတယ
်ဟုတ်ကဲ့အဲ့တော့ဒီလိုမျိုးတွေ့ဆုံနှုတ်ဆက်ခွင့်လောက်ပဲရတယ်ဆိုတော့အချိန်မှရောထူးထူးခြားခြားဘာတွေများပြောပြပါလဲရှင
်နှုတ်ဆက်ခွင့်ရတယ်ဆိုတော့နှုတ်ဆက်ရင်တက်တက်ဟုတ်တယ်မဟုတ်လားဟိုနှုတ်ဆက်တော့ပါလေရောအချိန်နောက်ခံအကြောင်းအရာလေးတွေကိုကျွန်တော်တို့ဟိုပုံမှန်လည်းပြောဆိုမိန်းမလေးတော့ရခဲ့တာပေါ့ဒါပေမဲ့လည်းဒါရီကဟိုကျွန်တော်တို့ဒရင်းကျဲအရာဆိုလို့ရှိရင်လည်းဒီကံမင်းများကလည်းပြည်ရဲနဲ့တောင်းကျွန်တော်ဒီကနေ့အကြောင်းအရာလေးကိုနောက်ခံတော်မူရှင်းပြရတဲ့အခြေအနေလေးကိုဆိုတော့အဲဖိတ်ဖို့ပြောလို့ရမယ့်အားလေးတွေကျွန်တော်ပြောပြရမယ်လို့ထားရှိတာပေါ့အဲ့တော့အဓိကအားဖြင့်တော့သူအနေနဲ့ကတော့ဒီပြည်ရဲ့သမတ်တပိုင်း၅နှစ်ကာလအတွင်းမှာဗာရင်းများအဲဆောင်ရွက်နိုင်ကြတာရှိတယ်ဒေချိတ်ပဲချက်တွေသူအနေနဲ့ကျင်းလာမှုရှိတယ်လေဒါမျိုးလေးတွေကသူပြည်ပကအနေနဲ့ပြောရလို့ရှိတာပဲ
โอเคဒီအခုဆိုရင်ဟိုမကြခင်မှာအစိုးရတည်တယ်လာတော့မယ်ဆိုတော့သူ့ရဲ့အစိုးရတက်တန်လဲကုံတော့မယ်ဆိုတဲ့အချိန်မှာသူ့အနေနဲ့ရောနောက်အစိုးရတက်လာတဲ့အချိန်မှာသူရှေ့ဆက်ဘာတွေလုပ်သွားမယ်ဆိုတာမျိုးတွေရောပြောဖြစ်တာမျိုးရှိပါလားရှင
်အဓိကကတော့ဒီခုလောကျဲသူသူ့အနေနဲ့ပြင်ဆင်ရအကြောင်းကိုပြောရတယ်ဆိုတော့ချင်းဒါကခုဗမ ီမှာပေါ့နော်ဒီလိုခြားစီရန်ဒီသားတွေဘာလို့မှဖြစ်ခဲ့ကြလို့ဒီလိုခရစ်စီလက်ရှားမှုတွေမှာတိကျတယ်လို့ရှိတယ်နဲ့အဲဒီဆွေးအနေနဲ့အဲ့တရားမျှတာတွေပြောပြရတယ်လို့ဆိုရင်တစ်ခါအဲ့ဒါပေါ့နော်ဒီလိုဒီကိုရတယ်လို့ပြောရမယ်ပါဒီနိုင်သွားရဲ့ဆိုတာကိုသူနည်းလက်ခံပြောတာဟိုဒီအစိုးရတောင်းပြီးအကြောင်းပြမှာဒါအစင်းလာတစ်ခုနေတဲ့သူဟိုဖြစ်ပြီးခဏခဏကြိုးပြီးကြိုးစားနေတဲ့အကြောင်းကိုပြောရတယ်ဒီချက်နဲ့ပတ်သက်လို့လည်းဒါဒီဒါပြနေတဲ့ဒီကိစ္စအပေါ်ဒီခုံးကြီးရဲ့တဘောမျိုးလေးနဲ့ပြောရတယ်ဒါနဲ့ဒါဒီမိုကရေစီရတဲ့အပေါ်ဆိုလို့ကျင်တစ်ခါနိုင်သွားရဲ့အဲဒီဒီကိုရတဲ့ဒီဒီပြန်ထိုင်ပြည်ပါလို့နော်ဒီပါတီအနေနဲ့အချိန်လုံးကနိုင်ရတော့ဒါအနေနဲ့တော့ဖြစ်ခဲ့ခုနောက်ပိုင်းအဲဆုံးနေတော့အခါကျတော့ဒါဒီပါတီရဲ့အချိန်လေးတွေတကယ်တမထင်ကြောင်းပြောနေတဲ့အနေနဲ့အဲဤကောင်လက်ပိုင်ပြီးသွားအောင်လဲတဲ့အလားအလာရှိတဲ့ပြောပါတယ
်သူလက်ထက်တုန်းကဖြစ်ခဲ့တဲ့ဒီဥမာရက်ဆိုင်ထားခဲ့တဲ့မြေဆုံကိစ္စလိုကိစ္စမျိုးတွေနောက်ဒီအမေရိကန်နဲ့မြန်မာဆက်ဆံရေးလိုအနေအထားမျိုးတွေနဲ့ပတ်သက်ပြီးတော့ရောဒီအစိုးရတဲ့လက်ထက်မှာဟိုဘလို့အနေအထားမျိုးတွေဖြစ်လာမယ်ဆိုတာမျိုးသူအနေနဲ့ဟိုပြောပြခဲ့တာမျိုးတွေရောရှိပါလားရှင
့်ဟုတ်တယ်မြေဆုံကိစ္စလိုအမျိုးမှာတော့ခါကဟိုဒီအနေနဲ့ဒီအစိုးရလက်ထက်မှာရက်ဆိုင်ထားရဲ့ဆိုတော့နောက်ဒီကိစ္စကိုဆက်လက်လုပ်ဆောင်ရေးကိစ္စအရောနောက်အစိုးရရဲ့တာဝန်နဲ့နောက်ဆက်ရအနေနဲ့ဒီနေရာနိုင်ငံရဲ့ပုံမှန်တွေတော့ဒီပြောပါရယ်
တခြားရောထူးထူးခြားခြားပေါ့နော်ဒီအခုပြောခဲ့တဲ့ကိစ္စအပြင်ထူးထူးခြားခြားတခြားဘာတွေရောဆွေးနွေးပြောဆိုဖြစ်ပါသေးလဲရှင
်ထူးထူးခြားခြားရေလို့မဟုတ်ပါဘူးဒါပေမဲ့လည်းကျွန်တော်တို့အနေနဲ့ကတော့ဟိုဒီစေဝင်ဉာဏ်တိုင်းရေလို့မဟုတ်ခင်ねဒါအတူတူမဟုတ်တဲ့ဘောမျိုးပဲလက်ခံစကားပြောခဲ့တယ်ဆိုတော့ဒီချက်ဒီချက်ကလေးတွေပဲကျွန်တော်အနေနဲ့ဒါဟိုနောက်ပိုင်းမှာလေးတွေလည်းပြင်ရမယ်လို့ပြောအတူတူငယ်ဆိုတော့ဘာညာပြင်ရတယ်ဆိုတော့ဒီချက်လေးတွေပဲကျွန်တော်အကြမ်းင်းပြောပြသနိုင်ပါတယ်ကြောင်လေးကြတာကျွန်တော်တို့အနေနဲ့လည်းဒီကိစ္စတိုင်းတော့ဆက်နိုင်နေချင်တော့ဒီပတ်အပြည့်စုံနေရတာဟိုဒီလိုမျိုးလက်ချင်တော့အချင်းကြီးပြီးတော့အဲ့တော့ဒီကဟိုဒီချက်တွေကိုနောက်ပိုင်းမှာအထူးကြီးပြောနိုင်လို့အတွက်တမားကြီးနေတဲ့သူ့ရဲ့တာဝန်တွေအဲ့မှာပြောပြောင်းပြီးတော့ရင်ဘာမှမဟုတ်ရှင်လည်းဒီဘက်မှာပါတီတက်မှာပြန်ပြီးတာဝန်တွေခံတောင်းနေပြီဆိုလို့ရှင်နောက်ထပ်ဒီတမား၅နှစ်အတွင်းပြေကြောင်းရတဲ့အချင်းကြီးဖြစ်စလုံးနဲ့အမိခါလေးတွေကိုအဒီပတ်ဒီပုံဉာဏ်ကြီးပြန်ကြည့်ပါသူရောကျွန်တော်နဲ့ထပ်ပြီးတော့
ဒါတော့ဒီနေ့နေပြီးတော့မှသမရဦးသိန်းစိန်နဲ့တွေ့ဆုံနှုတ်ဆက်ခွဲတာနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းဌာနမှဦးသက်လွင်ထွန်းကိုမြင်မြန်ခဲ့တာပါရှင်။ VOA American တိုင်းရဲ့တင်းနေလာနေညနေခင်းစီစဉ်တွေကိုနားဆင်နေကြတာပါ။အခုတော့သတင်းချင်းချုပ်ကိုကိုအောင်ကတက်လက်ကြီးညာပေးပါဦးမယ်ရှင
်။အီရန်နိုင်ငံမြောက်ပိုင်းကကာတစ်တပုံတွေကိုပြစ်မှတ်ထားပြီးတော့ဒီကနေ့မှလေကြောင်းတိုက်ခိုက်မှု18ကြိမ်လုပ်ခဲ့တယ်လို့တူရကီစစ်ဘက်ကပြောပါရတယ်။တူရကီနိုင်ငံအန်ကာရာမြို့တော်မှာတနင်္ဂနွေနေ့ကလူပေါင်း38ယောက်တိဆုံးခဲ့တဲ့ပောက်ကွဲမှုဖြစ်ပွားပြီးတရက်အကြာမှာ PKK ကာတစ်အလုံသမားပါတီကိုအခုလိုတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ Syria အရေးကိစ္စမှာညှိနှိုင်းတဲ့နေ့ကလွဲရင်ကျန်တဲ့တနည်းကစစ်ပွဲပြန်ဖြစ်ဖို့ပဲရှိတယ်လို့ Syria နိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Stephen D. Mistura ကသတိပေးပြီးတော့ Geneva မှာဒီကနေ့အစ်စ်ထက်ကျင်းပတဲ့ဆွေးနွေးပွဲကိုစတင်လိုက်ပါတယ်။ Syria နိုင်ငံရဲ့အနာဂတ်ကိုသူ့နိုင်ငံသားတွေပဲဆုံးဖြတ်ရမှာဖြစ်တယ်။ကုလသမဂ္ဂကသူတို့ကိုကူညီရမှာဖြစ်မယ်လို့ Syria အစိုးရကိုယ်စားလှယ်အဖွဲ့နဲ့မတွေ့ဆုံခင်မှာ Mr. D. Mistura ကပြောသွားပါတယ်။ဒီမြန်မာနိုင်ငံရဲ့သမရသည့်ရွေးချယ်ပွဲကိုမနက်ဖြန်အင်ကာနေမှာပြည်ထောင်စုလွှတ်တော်မှကျင်းပမှာဖြစ်ပါတယ်။ဒီကနေ့အတည်ပြုလိုက်တဲ့ဒုသမရ၃ယောက်ထဲကဘသူကိုသမရသည့်ဖြစ်တင်မြောက်မလဲဆိုတာကိုပြည်ထောင်စုလွှတ်တော်မှမဲခွဲဆုံးဖြတ်မှာဖြစ်တယ်လို့ပြည်ထောင်စုလွှတ်တော်နာယကမန်းဝင်းခိုင်တန်းကပြောကြားခဲ့ပါတယ်။ဒီကနေ့အတည်ပြုလိုက်တဲ့ဒုသမရတွေကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးထင်ကျော်နဲ့ဦးဟင်နရီဘန်တီယူတခါဒီဒုပိုချုပ်ကြီးဟောင်းဦးမြင့်ဆွေတို့ဖြစ်ပါတယ်
။ဒီညနေသတင်းချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာပါ။စီစဉ်ထုတ်လုပ်ရမှုကတော့မတ်ဆွန်မွန်ဖြစ်ပြီးအင်ဂျင်နီယာကတော့ Peter Hanley ဖြစ်ပါတယ်။ကျွန်မခင်ဗျူထွေးပါရှင်။ View American တန်ရဲ့တနင်္လာနေ့ညနေခင်းစီစဉ်တွေကိုညနေ6:00နာရီခွဲကနေ 9:00 နာရီအထိ line to meter 16 19နဲ့ 25 တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်။ဒေါ်လာရှင်မြန်မာပြည်သူပြည်သားအပေါင်းကိုစိတ်နှပြကြမှာရှင်လန်းကြပါစေရှင်။ View ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။နောက်2နာရီကြာမှပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.